အရှိတော်ရှောင်းနိုင်ငံများဖွဲ့အာဆီယံအနေနဲ့နိုင်ငံတကာအတိုင်းဝန်းရဲ့အားပေးထောက်ခံမှုနဲ့အတူမြန်မာအာဏာသိမ်းစစ်ကောင်စီနဲ့တမကဒီမိုကရေစီနည်းကြွယ်ကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေဆက်လုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအဖွဲ့မှာအချက်၅ချက်ပါသဘောတူညီချက်ကိုအေဘီလာကရထားခ စ်လာဖို့အတွက်အာဆီယံအနေနဲ့အထူးတန်တမန်တူဒါမှမဟုတ်အဖွဲ့တစ်ဖက်ကိုခံထားဖို့အရေးကြီးလိုအပ်နေပါပြီ။အာဆီယံအနေနဲ့စစ်ဖက်နဲ့သာမဟုတ်ဘဲဒီမိုကရေစီကောင်းဆောင်ပိုင်းနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိစပ်ပြောဆိုဖို့ကျွန်မတိုက်တွန်းပါတယ်လို့မဟာမင်းကြီးဘက်စလက်ကပြောတော့ပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူးထွန်အန်ဒရူးစ်ကတော့အာနာသိန်းစစ်ကောင်စီအတွက်အဓိကဝင်ငွေရှာပေးနေတဲ့ရေနံနဲ့သဘာဝတောင်းွေလုပ်ငန်းကိုနိုင်ငံတကာကတန်ခတ်ပေးဆို့ဖို့တောင်းဆိုသွားပါတယ်ခင်ဗျာ။